Ukraine မှာ Russia ရို့ သိမ်းပိုက်ခဲ့တဲ့ Kherson ဒေသ ကနေ တပ်တွေ ယုတ်သိမ်းတယ်လို့ Russia ဘက်ကကြေညာတာဟာ ဒနီပိုရ် မြစ် အနောက်ဖက် ဒေသ မှာ Russia တပ်တွေ ခက်ခဲ ရင်ဆိုင်ရတယ် ဆိုတာ လူသိချင်းကြ အသိအမှတ်ပြုလိုက်တာဖြစ်တယ်လို့ Russia ကျူးကျော်စစ်နဲ့ပတ်သက်လို့ နေ့စဉ် သတင်းထုတ်ပြန်နေတဲ့ Britain ကာကွယ်ရေးဝန်ကြီးဌာနကပြောကြားပါတယ် တောက်ချာနေညာပိုင်းတုန်းက Ukraine တပ်တွေ Kherson မြို့ရဲဝင်ရောက်လာချိန်မှာ ပုံအောင်နေကြတဲ့ မြို့ကန်တွေ ထွက်လာကြပြီးတော့ ကြိုဆိုခဲ့ကြပါတယ် မြို့လယ်မှာ ပြည်သူတွေ စုဝေးပြီး Ukraine အလံတွေဝှေ့ရန် Ukraine နိုင်ငံတော်တချင်းတွေကိုတီးဆိုအောင်ပွဲခံခဲ့ပါတယ် Ukraine အတွက်တမိုင်းဝင်နေဖြစ်တယ်လို့ သမ္မတ Vladimir Zelensky ကတောက်ချာနေတုန်းကပဲပြောကြားခဲ့ပါတယ် Kherson ကနေ Russia ကတပ်တွေရုတ်မယ်လို့ကြေညာပြီး 2 ရက်အကြာမှာပဲတပ်တွေပြန်ဆုတ်သွားတာကိုကြည့်ရင် October လ 22 ရက်လောက်ထဲကတပ်ရုတ်သိမ်းမှုစတင်နေပုံရတယ်လို့ British ဝန်ကြီးဌာနရဲ့နေ့စဉ်ထုတ်ပြန်တဲ့ထောက်လိုင်းရေးသတင်းကိုဒီကနေ့စနေနေ့မှာဖော်ပြပါတယ် Kherson ဒေသကနေအရက်သားတွေထွက်ခွာသွားဖို့ October 22 ရက်နေ့တုန်းက Russia ရုတ်ခတ်အပ်ထားတဲ့မြို့တာဝန်ရှိသူတွေကအမိန်ပေးခဲ့တာပါ အဲ့ဒီထဲကမြို့နယ်ပြည်သူ 7000 လောက်ထွက်ခွာခဲ့တယ်လို့ဆိုတဲ့အထက်မှာ အရက်ဝယ်စစ်သားတွေနဲ့ Russia စစ်သုံးကိရိယာတွေရုတ်သိမ်းသွားတာအများကြီးဖြစ်နိုင်တယ်လို့ Britain ကာကွယ်ရေးဌာနကတုံ့တက်ပါတယ် Russia ရုတ်ထိန်းချုပ်မှုအောက်ရောက်ပြီးလို့ကြေညာခဲ့တဲ့ ဒနီပိုမြစ်အနောက်ဘက်က Kherson မြို့အပါအဝင်နေရာတော်တော်များများကို Ukraine တို့ပြန်လည်သိမ်းယူနိုင်ခဲ့ပါတယ် မြစ်အဖြစ်ပဲချမ်းမှာရှိတဲ့ Russia ထိန်းချုပ်နေရာတွေမှာ Russia တပ်တွေကိုနေရာပြောင်းချနိုင်မှုအတွက်မြစ်နောက်ချမ်းကတပ်တွေကိုရုတ်သိမ်းခဲ့ပုံရတယ်လို့ Britain ထောက်လှမ်းရေးသတင်းကပြောပါတယ်ရှင်